မြောက်ကိုရီးယားနျူကလ িয়ার ဆန္ဒမှုအချိန်မြွေးလှုပ်လာနိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေထပ်ပေါ်နေချိန်မှာပဲနျူကလ িয়ার စွမ်းအင်သုံးအမေရိကန်ရေငုပ်သင်္ဘောတစ်စင်းတောင်ကိုရီးယားစေကံတစ်ခုစီကိုဆက်ရောက်လာခဲ့ပါတယ်။တစ်ချိန်တည်းမှာပဲမြောက်ကိုရီးယားရေကိုဖြည့်ရှင်းနိုင်မှုအမေရိကန်ကဒေတာတွင်းနိုင်ငံတွေနဲ့တန်တမာရေးကြိုးပမ်းနေတာတွေရှိပါတယ်။မဆုမျက်မုံကစူးစီးတင်ဆက်ထားပါတော့
။မြောက်ကိုရီးယားရဲ့ရန်လိုတဲ့အပြောနဲ့လုပ်ရက်တွေကြောင့်ကိုရီးယားကျွန်းဆွယ်မှာတင်းမာမှုဘယ်ရောကမှနဲ့မတူအောင်မြင့်တက်နေချိန်မှာနျူကလ িয়ার စွမ်းအင်သုံးအမေရိကန်ရေငုပ်သင်္ဘော USS Michigan ဟာတောင်ကိုရီးယားဘူဆန်စေကံကိုအင်္ဂါနေ့ကရောက်ရှိကန့်ကတ်ခဲ့ပါတယ်။ကိုရီးယားကျွန်းဆွယ်ဘက်ကိုဥတီလာနေတဲ့အမေရိကန်ရေတပ်လေယာဉ်တင်သင်္ဘောကြီးကာလ်ဗင်ဆန်ဦးဆောင်တဲ့တိုက်ခိုက်ရေးရဲရင်အုပ်စုနဲ့ပူးပေါင်းဖို့ရှေ့ပြေးရောက်နေတာဖြစ်ပါတယ်။ဧပြီလ25ရက်နေ့ဟာမြောက်ကိုရီးယားစစ်တပ်ကိုတီထောင်တဲ့85နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်တာကြောင့်မြောက်ကိုရီးယားနိုင်ငံအရှေ့ဘက်ဝမ်ဆန်းမြို့မှာကြီးအစ်စ်တွေနဲ့ပြစ်ခတ်စစ်ရေးပြပွဲလုပ်ခဲ့ပါတယ်။တာဝေးပြည်လက်နက်ကြီးအမြောက်အများကိုဝမ်ဆန်းမှာမြောက်ကိုရီးယားကဖြန့်ချထားတယ်လို့တောင်ကိုရီးယားရုံးဟပ်သတင်းဌာနကဖော်ပြခဲ့ပါတယ်။မြောက်ကိုရီးယားဘက်က6ကြိမ်မြောက်နျူကလ িয়ার လက်နက်စမ်းသပ်မှုလုပ်မှာကိုစိုးရိမ်နေကြတာနဲ့အတူအမေရိကန်ဂျပန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေဟာဂျပန်နိုင်ငံတိုကျိုမြို့တော်မှာအင်္ဂါနေ့ကတွေ့ဆုံပြီးတော့မြောက်ကိုရီးယားအရေးကိုဆွေးနွေးခဲ့ကြပါတယ်။မြောက်ကိုရီးယားအပေါ်တန်တမာရေးစစ်ရေးနဲ့စီးပွားရေးဆိုင်ရာဆောင်ရွက်မှုတွေကိုမဟာမိတ်နိုင်ငံတွေကြားပူးပေါင်းဆောင်ရွက်သွားကြဖို့သဘောတူခဲ့တယ်လို့မြောက်ကိုရီးယားမူဝါဒရေးရာအမေရိကန်တာဝန်ရှိသူဂျိုးဆက်ဖျွန်ကဆွေးနွေးပွဲအပြီးမှာသတင်းထုတ်တွေကိုပြောကြားခဲ့ပါတယ်။မြောက်ကိုရီးယားကမစ်ဆိုင်းတုံးလက်နက်နဲ့နျူကလ িয়ার အစီအစဉ်ဆွတ်လို့ရေးမှာတရုတ်နိုင်ငံကအဓိကကြားတယ်လို့အမေရိကန်ဂျပန်နဲ့တောင်ကိုရီးယားသုံးနိုင်ငံလုံးကသဘောတူခဲ့ကြပါတယ်
။ We also discussed at length the role of China. We believe China has a very very important role to play.
တရုတ်နိုင်ငံရဲ့အခန့်ကဏ္ဍနဲ့ပတ်သက်လို့လည်းကျွန်တော်တို့တော်တော်ကြာကြာဆွေးနွေးပြခဲ့ပါတယ်။တရုတ်အနေနဲ့အင်မတန်အရေးကြီးတဲ့နေရာကနေပါဝင်နိုင်တယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။သမ္မတထရမ့်နဲ့သမ္မတရှီတို့မာရာလာကိုအပန်းဖြေဆိုင်မှာဆွေးနွေးပြီးတဲ့နောက်မှာတရုတ်ရဲ့ဆောင်ရွက်မှုတွေအပေါ်ကျွန်တော်တို့အားတက်ရပါတယ်။ဒါကြောင့်ကျွန်တော်တို့တရုတ်နဲ့အနီးကပ်ဆက်ပြီးဆွေးနွေးဆောင်ရွက်သွားပါမယ်
။မြောက်ကိုရီးယားဘက်ကနောက်ထပ်ရန်စတဲ့လုပ်ရက်တွေရှိလာနိုင်သေးတဲ့အတွက်ထိမ့်ချင်းတင်းတင်းလှုပ်ဖို့အမေရိကန်ဂျပန်နဲ့တောင်ကိုရီးယားတို့ကပြင်းပြင်းထန်ထန်တိုက်တွန်းနေလို့လေဂျပန်နိုင်ငံသားရေးဌာနအာရှနဲ့သမုဒ္ဒရာဒေသဆိုင်ရာညွှန်ကြားရေးမှူးချုပ်ကန်ဂျီကနာဆူဂီကပြောပါတယ်တရုတ်နဲ့မြောက်ကိုရီးယားကိစ္စကိုပိုပြီးပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးမှုတွေမကြခင်လုပ်မဲ့အကြောင်းလဲအခုလိုပြောကြခဲ့ပါတယ
်။中国に対してより大きな具体的な役割を求めていくと。
မြောက်ကိုရီးယားအရေးမှာတရုတ်နိုင်ငံကပိုပြီးအသေးစိတ်ထဲထဲဝင်ဝင်ပါဝင်လာရေးကိုကျွန်တော်တို့သဘောတူခဲ့ကြပါတယ်။ဒီကိစ္စကြောင့်ပဲတရုတ်အထူးတန်တမန်ဝူဒါဝီဂျပန်ကိုမကြခင်လာပါလိမ့်မယ်။ဂျပန်အမေရိကန်တောင်ကိုရီးယားတို့ရဲ့သဘောထားတွေကိုတရုတ်ကိုပြောပြနိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်။
မြောက်ကိုရီးယားရဲ့တခုတည်းသောမဟာမိတ်ဖြစ်တဲ့တရုတ်အစိုးရကမြောက်ကိုရီးယားလက်နက်အစီအစဉ်အတွက်အစစ်မြစ်နည်းပညာတွေပေးနေတဲ့တရုတ်ကုမ္ပဏီတွေအပေါ်မသိကြိုးကြွန်ပြုထားတယ်လို့လေလာသူတွေကထောက်ပြပါဗျ။ဒါအပြင်မြောက်ကိုရီးယားအပေါ်ရေနံတင်ပို့မှုနဲ့နိုင်ငံခြားငွေကြေးလဲလှယ်ရေးကူညီပေးမှုတွေကိုရပ်တန့်သင့်တယ်လို့လည်းပြောကြပါဗျ။မြောက်ကိုရီးယားအစိုးရကိုထိခိုက်နိုင်တဲ့ဆောင်ရွက်မှုတွေလုပ်ဖို့တရုတ်အစိုးရကတွန်းဆုတ်နေပေမဲ့အမေရိကန်နဲ့မြောက်ကိုရီးယားကြားတင်းမာမှုကနေပဋိပက္ခတွေဖြစ်လာမှာကိုတော့တရုတ်နိုင်ငံကစိုးရိမ်နေပါဗျ။
我想大家都应该清楚中方作为东北亚地区的国家作为国际社会负责任的一员
ကိုရီးယားကျွန်းဆွယ်မှာဖြစ်နေတဲ့ပြဿနာကိုဂျပန်နိုင်ငံအပါအဝင်သက်ဆိုင်တဲ့နိုင်ငံတိုင်းကငြိမ်းချမ်းတဲ့အဖြေရှာနိုင်ဖို့တရုတ်နဲ့အတူလက်တွဲဆောင်ရွက်သွားဖို့မျှော်လင့်ကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရသူဂန်ရှောင်ပြောသွားခဲ့တာပါအခုလိုမြောက်ကိုရီးယားအရေးကိုတန်တမာရေးနီးနဲ့ဆွေးနွေးအဖြေရှာဖို့ပြောနေကြတဲ့တစ်ချိန်တည်းမှာစစ်ရေးအရာဆောင်ရွက်မှုတွေလည်းရှိနေပါတယ်ကိုရီးယားကျွန်းဆွယ်နားမှာအမေရိကန်တောင်ကိုရီးယားနဲ့ဂျပန်ရေတပ်ပူးပေါင်းစစ်ရေးလေ့ကျင့်မှုတွေလုပ်နေကြပါတယ်။အမေရိကန်ဖြတ်သင်းမော USS Wayne Myan နဲ့တောင်ကိုရီးယားဖြတ်သင်းမောတစ်စင်းတို့ပူးတွဲစစ်ရေးလေ့ကျင့်မှုကိုပင်လယ်ဝါထဲမှာလုပ်နေသလိုနောက်ထပ်ဖြတ်သင်းမော USS Fitzgerald ကဂျပန်ဖြတ်သင်းမောနဲ့ဂျပန်ပင်လယ်ထဲမှာပူးတွဲစစ်ရေးလေ့ကျင့်နေပါတယ်။အခုရက်ပိုင်းအတွင်းကိုရီးယားကျွန်းဆွယ်နားရောက်လာမဲ့အမေရိကန်လေယာဉ်တင်သင်္ဘောကြီး USS Carl Vinson နဲ့ရေတပ်တိုက်ခိုက်ရေးအုပ်စုဟာလည်းတောင်ကိုရီးယားရေတပ်နဲ့ပေါင်းပြီးတော့တိုက်ခိုက်ရေးလေ့ကျင့်မှုတွေလုပ်ကြမှာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့အန္တရာယ်နဲ့ပတ်သက်တဲ့ရှင်းလင်းမှုလုပ်ဖို့သမ္မတဒေါ်နယ်ထရမ့်ကလည်းအထက်လွှတ်တော်အမတ်အားလုံးကိုအင်ဂျီရိုကိုလာဖို့ဖိတ်ခေါ်ထားပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး၊နိုင်ငံခြားရေးဝန်ကြီး၊ထောင်လိုင်းရေးဌာနညွှန်ကြားရေးမှူးနဲ့ပူပေါင်းတပ်များရဲ့ဦးစီးချုပ်တို့ကအထက်လွှတ်တော်အမတ်တွေကိုဒီကနေ့ဗုဒ္ဓဟူးနေ့မှာတကပိတ်ရှင်းလင်းပြောကြားမှာဖြစ်ပါတယ်။ဒီနေ့လာနေတော့ကတော့သမ္မတထရမ့်ဟာမြောက်ကိုရီးယားကိစ္စကိုတရုတ်သမ္မတရှီဂျင်းပင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နဲ့ဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့ပါတယ်ရှင်။